ချင်းပြည်နယ်ဟာခါမြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြား၃ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းကာကွယ်ရေးတပ်ဒီဘက်ကပြောပါရယ်။စကိုင်းတိုင်းကလေးမြို့နယ်ဘက်ကိုစစ်ကူပို့တဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။ဒီတိုက်ပွဲအတွင်းမှာကျေးရွာနေတချို့လည်းမိရှုခံရတယ်လို့ဒေသခံပြည်သူတွေကပြောပါရယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
စေတဲမှာနေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်မှာတိုက်ပွဲတွေ၃ရက်ဆက်ဖြစ်ပွားနေပြီးဒီကနေ့မှလည်းဟာခနဲ့ဖလန်းမြို့နယ်ကမှစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းအမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူပူးထက်နီကပြောပါရယ်
။ခုနကဆက်ဖြစ်နေတယ်ဟာခနဲ့ဖလန်းမြို့နယ်ကြားပေါ်မှာဒီဆက်ကာလံပေါ်ကာလံပေးရရပြုံးပါတန်းကြီးကလမ်းမကြီးကိုတွားပြီးတော့စစ်ကောင်စီကလမ်းပေးရရပြုံးတယ်ကားလုံးချုံပြီးတယ်မှာတော့တိုက်ပါပါကျွန်တော်တို့အခုရပြည်ကနာတဲ့ဒီဂရုပေါ်ကြွားတာစစ်ကူရောက်နေစေတယ်။ဘာလို့ဖြစ်ကတော့တယောက်ကြားတယ်။ကံရမီရတာကခေါ်ရမှာပုံရတာပဲနော်
။ဟာခမျိုးကနေစကိုင်းတိုင်းကလေးမျိုးနယ်ဘက်ကိုစစ်ကူပို့မဲ့စစ်ကောင်စီစစ်ကြောင်းကိုမေလ3ရက်နေ့ကလေးကချင်းကာကွယ်ရေးပူးပေါင်းအဖွဲ့ကနေကြားဖြတ်တိုက်ခိုက်တာလို့ပူထန်နီကပြောပါရယ်။
အခါကနဲ့ဒီကစစ်ခွန်စီရဲ့တင်ကားစီရဲ့အခါကနဲ့စလမ်ထက်ကလေးထက်ရှင်းဖို့ရှိတယ်။ဒီအားကသူတို့150လောက်ရှိတယ်။အဲ့တော့ဒီနောက်ရှိနေတဲ့လက်ခံကကိုရတဲ့ဖက်ဖက်ဒီပေါ်မှာနားကနေဖြစ်ပိုက်တာပေါ့နော်။ဒါကအဲ့ဒီနောက်တင်းကြီးကနေခွေးလေးဆစ်ဖြစ်နေတယ်။ဒီမှာတင်းကလေးချင်တော့ဖြစ်တာပေါ့။
စစ်ကောင်စီစစ်ကြောင်းကိုချင်းအမျိုးသားတပ်ဦး CNF, ဟာခါ CDF, တန်တလန် CDF,ချင်းအမျိုးသားကာကွယ်ရေးအဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာလို့သူကဆိုပါရယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲအတွင်းကျေးရွာတချို့လည်းမိရှုခံရတယ်လို့ဟာခဒေသခံတူကပြောပါရယ
်တိုက်ပွဲကသူတို့ကအဲ့ဒီရမ်ထလိုရွာမရောက်ခင်မှာဒီဆွန်ကျုံရွာနဲ့ရုတ်ထက်ရွာမှာတိုက်ပွဲဖြစ်တယ်လေတိုက်ပွဲ၃ရက်မြောက်ဖြစ်တော့အဲ့ကနေသူတို့ဆက်သွားတာပေါ့ဆက်သွားရင်းနဲ့အဲ့ဒီရမ်ထရွာရောက်တော့အဲ့မှာရွာကိုမိရှုလိုက်တာပေါ့နော်အင်းဆယ်အင်ကျော်တော့ပါတော့တယ
်ဟာခဖလန်းမြို့နယ်ကားလမ်းပေါ်ကနှစ်ဖက်တိုက်ပွဲဖြစ်ပွားရာနေရာကရွာသားတွေဘေးလွရာကိုတိမ်းရှောင်နေကြရပါတယ်ဟာခဖလန်းမြို့နယ်ကားလမ်းပေါ်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်မနေ့က၄ရက်နေ့မှာတော့ဟာခဘက်မှာတော့ဟာခကနေဟာခနဲ့ကလေးကြတယ်မှာလုံလုံရေးရင်တန်းကိုတစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်တစ်ခတ်တိုက်ခိုက်မှု၅မိနစ်လောက်ဖြစ်ပွားခဲ့တာရှိတယ်
ပြီးခဲ့တဲ့ဧပြီလ25ရက်နေ့ကလည်းဟာခမြို့နယ်ချွန်ကျုံကျေးရွာအဝင်းမှာစစ်ကောင်စီတပ်နဲ့ CDF ဟာခတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။လက်ရှိစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေလို့ဟာခဘက်ကနေစစ်ကူပို့နေရတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပါရရှင်။